绿的秧苗长得高高，一亩归西深也不易，一路的跌跌切跌都。
တော်တော်ရှင်များရှင်လန်းချမ်းမြေကြပါလားခင်ဗျာလူလူနဲ့တော်အောင်စားစုကြီးအစီအစဉ်ကိုစောင့်မျှော်နားဆင်ကြတဲ့အတွက် RFI ကကျေးဇူးအထူးတင်ရှိပါတယ်ကဲကိုကျော်အောင်ရေဒီအပမေးခွန်းရှင်နေနဲ့ကျွန်တော်တို့မိတ်ဆက်ပေးပါအောင်ဗျာ
ဟုတ်ကဲ့ဥက္ကမဆိုရေဂျပန်နိုင်ငံက Mrs. Yuki Akimoto ပြီးတဲ့နိုင်ငံကမတ်ဇီမိုဆက်ပြီးတော့အမေရိကန်ပြည်တော်စုကကိုစောဘီဝါနဲ့မတ်မြတ်မြတ်မောအဲ့ဒီနောက်ကနေဒါနိုင်ငံက Mrs. Alia Lee နဲ့ပဲခူးကကိုနေဝင်းတို့ရဲ့မေးခွန်းတွေကိုတော်အောင်စားစုကြီးကဖြေကြားမှာဖြစ်ပါတယ်ဗျာ
ဟုတ်ကဲ့ကိုကျော်ဝင်အဲ့တော့ဂျပန်နိုင်ငံက Mrs. Yuki Akimoto ကဘာရင်းများမေးထားလဲပြောပါအောင်ဗျာ
။ तू ကတော
့ Hello Doang Sansuji and for the past 14 years I have been working to provide information about Burma in Japanese for the people in Japan with a focus on issues such as human rights, the democracy movement, development and economic aid.
ဂျပန်ပြည်သူတွေကိုသူ့အနေနဲ့မြန်မာနိုင်ငံသတင်းတွေဖြန့်ချိနေတာ14နှစ်လောက်ရှိပါပြီ။အဓိကအဖြစ်တော့လူ့အခွင့်အရေး၊ဒီမိုကရေစီနဲ့စီးပွားရေးအကူအညီစတဲ့သတင်းတွေပါပဲတဲ့။လက်တလုံးမှာဂျပန်အစိုးရဟာမြန်မာနိုင်ငံကိုပေးရနေတဲ့စီးပွားရေးအကူအညီတွေကိုပုံမူပေးအပ်မဲ့သဘောရှိပါတယ်။ဒီလိုပေးရရမှာမြန်မာပြည်သူတွေထံတိုက်ရိုက်ရောက်ရှိမဲ့အခြေခံလိုအပ်ချက်တွေကိုစီမံကိန်းတစ်ခုချင်းစဉ်းစားဆုံးဖြတ်မယ်လို့ဆိုပါတယ်။ဘလို့ကူညီမှုမျိုးကမြန်မာပြည်သူတွေကိုတိုက်ရိုက်အကျိုးရှိစေမလဲဆိုတာစဉ်းစားစရာပါ။ဒါကြောင့်ဒေါန်ဆန်းစုကြည်အနေနဲ့ဘလို့စီမံကိန်းတွေကမြန်မာပြည်သူတွေအတွက်အမှန်တကယ်အကျိုးရှိစေမလဲဆိုတာဥပမာပေးပြီးပြောပြစေလိုပါတယ်ဆိုပြီးတော့မေးထားပါတယ်ဥက္ကမဆွေ
။ဟုတ်ကဲ့ကိုကျော်အောင်လေး။ဂျပန်အစိုးရအနေနဲ့မြန်မာအစိုးရကို ODA လို့ခေါ်တဲ့နိုင်ငံရခြားဖွံ့ဖြိုးရေးအကူအညီတွေပုံမူပေးဖို့စဉ်းစားနေတယ်ဆိုတဲ့သတင်းကိုမြန်မာနိုင်ငံရဲ့လေလံနေသူတိုင်းကစိတ်ဝင်စားနေကြတာဟုတ်ဗျ။ကဲဒေါန်ဆန်းစုကြည်ကဘယ်လိုများဖြေပါလဲဗျာ
။ဟုတ်ကဲ့ဗျာဒီလိုပါ
။ The most important thing about any kind of aid given is that there should be accountability, transparency and that all projects involved should be subject to independent monitoring to make sure that the necessary ethical and technical standards are met.I don't know what kind of aid the Japanese government is contemplating and how they will ensure that whatever is given goes directly to the people. This kind of information should be made public both to satisfy the Japanese taxpayer.
ကုလိုကူညီထောက်ပံ့ရမှာဘယ်လိုကူညီမှုမျိုးမဆိုအရေးအကြီးဆုံးကတာဝန်ယူမှုပွင့်လင်းမြင်သာမှုရှိဖို့ဖြစ်ပါတယ်။သက်ဆိုင်ရာစီမံကိန်းအားလုံးကိုလည်းကျင့်ဝတ်တွေဤပညာဆိုင်ရာစံသတ်မှတ်ချက်တွေနဲ့အညီဆောင်ရွက်ချင်းရှိမရှိလွတ်လပ်စွာလေ့လာစောင့်ကြည့်နိုင်မှုလိုအပ်ပါတယ်ဂျပန်အစိုးရကဘယ်လိုအကူအညီမျိုးတွေပေးရနေလဲအဲ့ဒီအကူအညီတွေမြန်မာပြည်သူတွေထံရောက်ရှိအောင်ဘယ်လိုတည်တည်ချာချာဆောင်ရွက်နေလဲဆိုတာကျွန်မမသိပါဘူးဒီကိစ္စနဲ့ပတ်သက်တဲ့သတင်းချက်လက်တွေကိုလူသိရှင်ကြားထုတ်ပြန်ဖို့လိုပါတယ်ဘယ်လိုအကူအညီတွေရမှာလဲဆိုတာကိုလည်းအခွန်ငွေထမ်းဆောင်တဲ့ဂျပန်ပြည်သူတွေရောအကူအညီရရှိမဲ့မြန်မာပြည်သူတွေပါသိတဲ့ပါလေ
ကဲကိုကျော်အောင်ပဲအခုဆက်ပြီးဗြိတိန်နိုင်ငံကမတ်ဇင်မိုဆက်ရဲ့မေးခွန်းကိုပြောပါအောင်ဗျာ
ဟုတ်ကဲ့ဗျာမတ်ဇင်မိုဆက်ကတော့တိုင်းရင်းသားဒေသတွေမှာစစ်ပွဲတွေဖြစ်ပွားနေတာကိုကြားဝင်ဆောင်ရွက်ပေးဖို့ဒေါန်ဆန်းစုကြည်ကအိတ်ဖွင့်ပေးစာပေးခဲ့တာနဲ့ပတ်သက်ပြီးအခုလိုမေးထားပါဗျာ
မေဆုရှင်တမီးကလန်ဒန်မှာပညာသင်ကြားနေတဲ့မတ်ဇင်မိုဆက်ဖြစ်ပါတယ်ရှင်နန်နောနန်နာငါးပါးဦးစိတ်စားပြီးမေဆုကိုဝေးကနေကတော့လိုက်ပါတယ်ရှင်မေဆုတက်ကြော်ကြကြော်ရှိပါစေရှင်တမီးဒီနေ့သိချင်တာလေးကတော့တိုင်းမှာဒေသစစ်ပွဲများရပ်ရေးအတွက်ရောင်းဝယ်ညီနိုင်ပေးဖို့မေစုကကန့်လန့်ထားတာကိုဘယ်လိုဆုံးဖြတ်မှုရပါသလဲရှင်ပြီးတော့နောက်တစ်ခုကအဥသိမ်းစိန်ဆိုရတက်ပြီးတဲ့နောက်မှာမေစုရဲ့ဝန်ကြီးဦးအောင်ကြီးတို့တွေ့ဆုံဆွေးနွေးပွဲလုပ်တာနှစ်ကြိမ်ရှိပါပြီလို့ကြားသိရပါတယ်ရှင်ဒီတွေ့ဆုံမှုကနေပြီးတော့ပြည်သူလူထုအတွက်ထိုးသက်ကောင်းမွန်တဲ့အကြောင်းလေးတွေရှိလာမှလားလို့သတိပြုချင်ပါတယ်ရှင်မေစုကိုစိတ်နှဖျားတက်မှချမ်းသာပါစေရှင်
ဟုတ်ကဲ့ကိုကြောင်ရေးပြည်တွင်းစစ်မီပုံမူကျဲပြန့်လာမှာကိုလူတိုင်းဟဲအထူးသဖြင့်ကိုတိုင်းခံစားနေရတဲ့ဒေသခံပြည်သူတွေကပို့ပြီးစိုးရိမ်နေကြတာပဲဗ
ျဟုတ်ပါတယ်ဦးခင်မောင်ဆိုရေးတောင်းဆန်းစုကြည်ရဲ့အဖြေကတော့ဒီလိုပါဗ
ျဟုတ်ကဲ့
တမီးအမေအတွက်စုမုံကောင်းတွေအများကြီးတောင်းပေးလိုက်တာကိုကျေးဇူးတင်ပါတယ်အမေရဲ့ငင်းချမ်းရေးပန်ကြားချက်နဲ့ပတ်သက်လို့တော်တော်များများကလူလူလားလားနဲ့ထောက်ခံကြပါတယ်ချက်ချင်းကြီးအဖြေမပေါ်တာကတော့အံ့ဩစရာမဟုတ်ပေမဲ့လူတိုင်းတတ်နိုင်သမျှလုပ်မယ်ဆိုရင်ငြင်းငြမ်းရေးဟာပေါ်ထွန်းလာမှာပါဝင်ကြီးဦးအောင်ကြီးနဲ့တွေ့ဆုံပြီးထုတ်ပြန်ခဲ့တဲ့ကြေညာချက်ထဲမှာပါတဲ့အတိုင်းပဲအများပြည်သူအတွက်အကျိုးရှိစေဖို့ပူးပေါင်းဆောင်ရွက်နိုင်မယ်လို့မြင်ပါတယ် အစပဲဆိုပေမဲ့ကောင်းသောစခြင်းလို့ပဲပြောချင်ပါတယ်
။ဟုတ်ကဲ့ဗျာဒါကတော့မတ်စင်မူဆက်ရဲ့မိကွန်းကိုတောင်းဆန်းစုကြည်ကဖြေချသွားတာပါ။ဥက္ကမောင်ဆိုရင်ခုတော့ကျွန်တော်တို့အမေရိကန်ပြည်ထောင်စုကပုဂ္ဂိုလ်တဦးရဲ့မိကွန်းကိုဆက်ချင်ပါတယ်ဗျာ
။ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ဒီအပတ်အမေရိကန်ပြည်ထောင်စုကဒေါက်တာရှင်နှစ်ဦးရဲ့မေးမြန်းချက်တွေကိုဇက်တိုက်တင်ဆက်ကြတာပါဗျာ။ကဲပြောပါအောင်ကိုကျော်အောင်ရဲ့ပထမဆုံးမိကွန်းရှင်ကဘာတူလဲ။အတူကဗာရင်များမေးမြန်းထားပါလိမ့်ဗျာ။
ဟုတ်ကဲ့ဗျာသူကတော့ကိုစောဘီဝါပါဒေါက်ဆန်းစုကြည်ရဲ့ဘကိုးခီးစဉ်နဲ့ပတ်သက်ပြီးအခုလိုမေးထားပါတယ်ဥက္ကမောင်ဆွေ
မင်္ဂလာပါဒေါက်စုခင်ဗျာကျွန်တော်နာမည်စောဘီဝါလို့ခေါ်ပါတယ်အမေရိကပြည်တော်စုဝက်ရှိတဲ့စိတ်မှနေပါတယ်ကျွန်တော်ဒေါက်စုအနေနဲ့နေအင်အကျဲကျဲဝင်ပြီးတော့လွတ်မြောက်လာတဲ့နောက်ပိုင်းမှာပထမဦးဆုံးဘကိုးတိုင်းကိုကြွားရောက်ခဲ့တဲ့နိုင်ငံရေးခီးစဉ်အပေါ်မှာအားရကျေနပ်မှုရှိပါသလားခင်ဗျာဒေါက်စုရဲ့နိုင်ငံရေးခီးစဉ်အတွေ့အကြုံတချို့မျှဝေပေးပါလားခင်ဗျာပါချို့လည်းဆိုတော့စစ်ဆိုးရရဲ့တာကြောင့်ဘကိုးတိုင်းကြောက်ကြီးမျိုးနဲ့အယွာတွေမှာယွာလုံးကျွတ်ဖြတ်သိမ်းခါရပြီးတဲ့နောက်ဒေဂျီပြည့်စည်ပြီးတော့ထွက်ပြေးလာခဲ့တဲ့မိသားစုထဲမှာကျွန်တော်ပါခဲ့လို့ပါခင်ဗျာ။ဆရာသခင်တော်စုနဲ့အမြဲတမ်းရှိနေပြီးတော့မြန်မာပြည်ဒီမိုကရေစီရဲ့အတွက်ဒီထဲပုံပြီးဆွားဆွားတမန်ဆောင်ရွက်နိုင်ပါစေလို့ကျွန်တော်ဆုတောင်းပေးပါတယ်ခင်ဗျာ
။ဟုတ်ကဲ့ဘကိုးနဲ့တနတ်ပင်ကိုမိုးတဲ့လီတဲ့ကအရောက်သွားခဲ့တဲ့ခီးစဉ်နဲ့ပတ်သက်ပြီးတော်အောင်စားစုရဲ့ကိုယ်တိုင်စကားကိုကျွန်တော်တို့ခုကြားရပါခင်ဗျာ
ဟုတ်ကဲ့ဒီလိုပါဗျာ
ကျမရဲ့ဗကိုးတိုင်းခီးစဉ်ကိုကျေနပ်အားရပါတယ်ပြည်သူတွေနဲ့ထိတွေ့မှုရှိနိုင်ခဲ့တာဟာအင်တာမှစိတ်ချမ်းသာရစရာပါပဲအာနာပိုင်တွေဘက်ကလည်းကောင်းကောင်းမွန်မွန်ပူးပေါင်းဆောင်ရွက်ခဲ့ကြတာမို့သက်ဆိုင်သူတွေအားလုံးအတွက်ဝမ်းမြောက်စရာဖြစ်ခဲ့ရပါတယ်ကြောက်ကြီးနဲ့ပတ်သက်လို့မကြခင်ကစာတစောင်ရရှိခဲ့တာကြောင့်အခြေအနေတွေကိုတိတိကျကျသိရအောင်လူလွတ်ပြီးစုံစမ်းခဲ့ပါတယ်ဒါပေမဲ့ရေဘူးရအားဖြင့်ပြောဆိုချက်တွေသာရရှိခဲ့တာမို့နင်းလာတဲ့ပြည်သူတွေကိုဘယ်လိုကူညီထောက်ပံ့ရမလဲဆိုတာကိုမသိဖြစ်ရပါဘူး။အခုဦးစောဘီဝါစာကိုအကြောင်းပြုပြီးနောက်ထပ်တစ်ခေါက်စုံစမ်းဖို့စီစဉ်ပါမယ်
။ကဲပြောပါဦးဗျာအမေရိကန်ပြည်တော်စုကနောက်တူရောဘာတူများပါလိမ့်ဗျာ
။မမြင့်မြင့်မော်ပါဗျာ။မြမအရေးလှုပ်ရှားသူတွေပြည်တွင်းပြည်ပဟန်ချက်ညီဖို့ကိစ္စကိုအခုလိုမေးမြန်းထားပါတယ်ဦးကမောဆွေ။
ဒေါက်တာဆန်းစုကြည်ရှင်ကျမကတော့ဒေါက်စုကိုအမြင်လေးစားမြတ်နိုးတဲ့မြင့်မြတ်မော်ဖြစ်ပါလိမ့်ရှင်။ဒေါ်စုရဲ့ message တစ်ခုထဲမှာပါတဲ့ပြည်ပရောက်ဒီမိုကရေစီအရေးလှုပ်ရှားသူများရဲ့လှုပ်ဆောင်ချက်တွေဟာပြည်တွင်းအတွက်အင်အားတရက်ဖြစ်စေရပြီးပြည်တွင်းဒီမိုကရေစီလှုပ်ရှားမှုကိုအရှိန်ဖြစ်စေပါတယ်လို့ကြားသိရတဲ့အတွက်ကျမတို့ပြည်ပလှုပ်ရှားသူများရဲ့အရှိန်ကစင်ဆက်မပြတ်ဖြစ်ပေါ်နေစေဖို့ဒီလိုဆောင်ရွက်မှုမျိုးကိုအဓိကထားပြီးလှုပ်တင်တယ်လဲဆိုတာညွှန်ကြားပေးစီလိုပါတယ်ရှင်နောက်တစ်ခုကတော့ဒေါ်စုပြောသလိုကျမတို့တွေမတူညီတဲ့အမြင်ကိုဖလှယ်ပြီးတူညီတဲ့အဖြေတွေကိုရှာရင်ဒီနေ့မြန်မာနိုင်ငံမှာအတူပြန်ဆုံးပြီးမြန်မာပြည်အတွက်အတူဆုံးဖြတ်ချဖို့ဆိုတဲ့ဒေါ်စုရဲ့တိုက်တွန်းချက်ကိုကျမစိတ်နှစ်သက်ပါတယ်ရှင်။ကျမတို့ပြည်ရင်းပြည်ပဟန်ချက်ညီညီနဲ့အရှိန်မြင့်ပြီးအမြဲတည်းနဲ့နှိုးကြားနေဖို့လိုအပ်ချက်ဗာများရှိပါတယ်ရှင်။ကျေးဇူးတင်ပါတယ်ရှင
်။ဟုတ်ကဲ့မမြတ်မြတ်မော်ရဲ့မိကွန်းကိုတော်အောင်စားစုကြည်ကအခုလိုဖြေချခဲ့ပါရခင်ဗျာ
ပြည်တွင်းပြည်ပဒီမိုကရေစီအင်အားစုတွေတစ်ဖက်နဲ့တစ်ဖက်နားလည်မှုပြေဝစွာနဲ့တက်ညီလက်ညီလှုပ်ဖို့ကတကယ်ကိုအရေးကြီးပါတယ်ကိုအတွေးခေါ်ကိုလှုပ်ချင်တာကိုဦးစားမပေးဘဲလက်တွေ့ကြကြနိုင်ငံကိုအကျိုးပြုမဲ့လှုပ်ဆောင်ချက်တွေဖြစ်ဖို့ကအရေးကြီးပါတယ်ပြည်တွင်းမှာဘာတွေဖြစ်နေတယ်ဆိုတာကိုမှန်မှန်ကန်ကန်သုံးသပ်နိုင်ဖို့နဲ့ဘယ်လိုနည်းနဲ့ဖေးမရင်အကောင်းဆုံးဖြစ်မယ်ဆိုတာကိုညှိနှိုင်းတိုင်ပင်ပြီးမှန်မှန်ကန်ကန်ဆုံးဖြတ်ချက်ချအောင်မှာဖြစ်ပါတယ်တကယ်အရေးကြီးတာကတော့ခေါင်းအေးအေးနှလုံးသားပန်းပန်းနဲ့စဉ်းစားဖို့ပါပဲ
။ကဲကျွန်တော်တို့အခုကနေဒါကမြန်မာအရေးစိတ်ဝင်စားတဲ့ Mrs. Aliana Lee ရဲ့မိကွန်းကိုပြောပါအောင်ကိုကြောင်ကြီး
။ဟုတ်ကဲ့ဗျာ။သူမေးထားတာကဒေါက်ဆန်းစုကြည်နဲ့ဥအောင်ကြည်တွေ့ဆုံခဲ့တဲ့ဆွေးနွေးပွဲတွေနဲ့ပတ်သက်ပြီး
Hi, Dong Sun-Chi. This is Elena phoning from Canada, and I'm just wondering how these meetings with the new government and how the cooperation with them is going to benefit your party.
Sunewe ye yale ne pu paw saw yet nai me a nei tha rwe pi lo democracy yashi ye twe a thauk ku pyu nai me a la la rwe ne patat pi Dong Sun-Chi ye tabor da ko me myan ka da ba u ko ma so yi.
Hoke. Di me kun ko do Dong Sun-Chi ga a ku lu pyan le phie cha lai par de khamya.
ဥအောင်ကြီးနဲ့တွေ့ဆုံပြီးနောက်မှာကျမတို့ပူးတွဲထုတ်ပြန်ချက်တစ်ခုထွက်ခဲ့ပါတယ်။အခုလောက်ဆိုလို့ရှိရင်ဒီထုတ်ပြန်ချက်ကိုအင်တာနက်ပေါ်မှာတင်ပြီးတော့ပြီးထင်ပါတယ်။ဩဂုတ်လ15ရက်နေ့နေ့စွဲနဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဗဟိုလုံမှုဆောင်အဖွဲ့ကတွေ့ဆုံဆွေးနွေးမှုတွေနဲ့ထုတ်ပြန်ချက်ကိုထောက်ခံကြောင်းကြေညာချက်ထုတ်ပြီးဖြစ်ပါတယ်။
ဥက္ကမဆွေအခုနောက်ဆုံးပကိုးကဦးနေဝင်းရဲ့မိကွန်းကိုတင်ဆက်ခြင်းပါတယ်ဗျာ။သူကတော့ဒေါန်ဆန်းစုကြည်အနေနဲ့နိုင်ငံတကာခေါင်းဆောင်တွေနေတူအကြံပေးပုဂ္ဂိုလ်တွေထားဖို့အခုလိုပြောကြားခဲ့ပါတယ်ဗျာ
။ဒေါန်ဆန်းစုကြည်ကလည်းကျွန်တော်ပကိုးကကိုနေဝင်းမှာအဲဒီကိုလေးစားကြည့်လို့လေဒီလိုလိုတောက်ပါဘူး။ဒေါန်ဆန်းစုကြည်ကအမှန်မှသူ့ရဲ့ဓမ္မကဖွဲ့စေရောဒီတော့မှရှိတဲ့အထူးအရင်းနဲ့ဆက်ဆံရတာရှိတယ်။ဒီနေ့မှလည်းနိုင်ငံရေးဖွဲ့စည်းပွဲဆက်ဆံရခြင်းအထူးအရင်းနဲ့ဆက်ဆံရခြင်းပဲ။ဒေါန်ဆန်းစုကြည်လေးနဲ့ဒီနေ့မှဟိုကျွန်တော်မြန်မာပြည်ကိုဖွဲ့ချုပ်ဖွဲ့ဝင်နေကြအောင်ပုံဖော်နေ။ဒီနေ့ဒီမှာရှိတဲ့ပညာရှင်တွေပေါ့နော်။အကြံပေးပုဂ္ဂိုလ်တွေကိုဆိုတော့ပြေဝခန့်ထားပြီးတော့သူတို့လည်းတန်ပြီးဆွေးနွေးပြီးတော့အကြံပြုပြီးတော့လုပ်ရမယ်ဆိုလို့ရှိရင်ပုံမှန်ကောင်းမှလို့ရှိပါ။အဲဒါဆိုအမေရိကန်သမ္မတဥက္ကဋ္ဌမှာဒီမှာအကြံပေးပုဂ္ဂိုလ်53ဦးတော့ရှိတယ်လို့ကြားဘူးလို့ပါခင်ဗျာ။နောက်တစ်ခုကကျွန်တော်ဒေါန်ဆန်းစုကြည်ရှိမှရှိစားရပုံထားတာဒီလိုဒီလိုကနေပြီးတော့ဆက်တန်ရစီးပွားရေးစီးပွားရေးကလူမှုရေးနိုင်ငံရေးအကြံပေးတဲ့စာရေးတွေကိုကျေကွတ်ကြည့်မယ်ဆိုဒီလူရဲ့တောင်းတောင်းမယ်ဆိုလို့ချင်းပူကောင်းပါတယ်။ဒါဆိုဒီ RFA တို့ view ကဒီလူတွေစုတွေတုံးတယ်လို့ပါအားကြောင့်မလို့ကျွန်တော်အဲ့လိုတင်ပြကြည့်တာပါခင်ဗျာ။ကျေးဇူးတင်ပါတယ်ခင်ဗျာ
။ဟုတ်ကဲ့ဒေါန်အောင်စားစုကြည်ရဲ့အဖြစ်ကိုတစ်ဆက်တည်းကြားပါရစေခင်ဗျာ
။ဒီမှာတယူဝင်အကြံပေးတွေရဲ့လို့မခန့်ထားပေမဲ့အကြံပေးရတဲ့သူတွေကတော့အများပြားပါပဲ။ကျမတို့လည်းတတ်နိုင်သလောက်ဒီများပြားလာတော့အကြံပြုချက်တွေတဲကကောင်းလို့ရရတွေကိုအလေးထားပေါ်ဆောင်ဖို့ကြိုးစားပါတယ်။ကျမအိမ်ပြန်မှာစားတိုက်ဖို့မထားပေမဲ့မျိုးသားဒီမိုကရေစီအဖွဲ့ချုပ်ဗဟိုရုံးကိုရုံးဖွင့်တဲ့နေ့တွေမှာအကြံပြုစာတွေပေးပို့လို့ရပါတယ်။ကိုနေဝင်းရဲ့အားပေးထောက်ခံမှုတွေအတွက်လည်းကျေးဇူးတင်ပါတယ်
။ဒီအဖြစ်စကားနဲ့ပဲဒီတစ်ပတ်အတွက်လူလူနဲ့အတောင်ဆန်းစုကြည်အစီအစဉ်ကိုရနာခွင့်ပြုပါခင်ဗျာ
။အလုတ်တောင်ဝင်များပြားလာတဲ့ကြားတကတကူးတကအချိန်ယူဖြေးချပေးတဲ့ဒေါအောင်ဆန်းစုကြည်မိကွန်တကူမေးမြန်းခဲ့ကြတဲ့သောတာရှင်တွေနဲ့ RFA ပရိသတ်အားလုံးကိုကျွန်တော်တို့ကျေးဇူးအထူးတင်ရှိကြောင်းပြောကြပါရစေခင်ဗျာ
ဒီအစီအစဉ်အတွက်မေးခွန်းတွေပေးပို့ကြဖို့လည်းဖိတ်ခေါ်အပ်ပါတယ်ခင်ဗျာပေးပို့ရမယ့် email လိပ်စာက dassk@rfa.org ဖြစ်ပါတယ
်ထပ်ဆင့်ပြောပါရစေ dassk@rfa.org ဖြစ်ပါတယ်မေးခွန်းတွေကိုတိုတိုနဲ့လိုရင်းရေးသားပေးပို့ကြစေလိုပါတယ်ခင်ဗျာဒါအပြင်မိတ်ဆွေတို့ရဲ့ဖုန်းနံပါတ်တွေကိုလည်းတစ်ခါတည်းထည့်ပေးဖို့မမေ့ကြပါနဲ့ကျွန်တော်တို့ကအဲ့ဒီဖုန်းနံပါတ်တကိုပြန်လဲခေါ်ယူပြီးသောတာရှင်တွေရဲ့မိကွန်းတွေကိုအတန်ဖိုင်းယူမှာဖြစ်ပါတယ်။အဲ့ဒီနောက်ဒေါအောင်ဆန်းစုကြည်ရဲ့ပြန်လဲဖြေကြားခြင်းနဲ့အတူဥတွေတင်ဆက်ပေးမှာဖြစ်ပါတယ်
။သောတာရှင်များအားလုံးဘေးရန်ခက်သိမ်းကြီးနေကြပါစေလို့လည်းဆုမွန်ကောင်းတောင်းလိုက်ပါတယ်
။လာမယ့်အပတ်မှာကျွန်တော်တို့ပြန်ဆုံကြသေးတာပေါ့ခင်ဗျာ
။ Thank you.